COVID-19 ကာလအသွာအလာခက်ခဲနေချိန်မှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေရပ်တန့်မသွားစေဖို့အစိုးရဘက်ကကြိုးစားနေတဲ့အခြေအနေနဲ့မြောက်ပိုင်းအဖွဲ့တွေဘက်ကလက်ရှိသဘောထားနဲ့အခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ KIA ကချင် TNLA တအန်းပလောင် MNDA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရအကြားမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာအလွတ်သဘောတွဲဆုံပြီးတဲ့နောက် COVID-19 ကာလသွာလာရေးခက်ခဲတာကြောင့်ငင်းချမ်းရေးဆွေးနွေးပွဲတွေဟာရပ်တန့်နေခဲ့တာပါအစိုးရဘက်ကသွာလာဖို့အကန့်အသတ်ရှိချိန်မှာအွန်လိုင်းကတဆင့်ဆွေးနွေးဖို့ကန့်လန့်ထားသလိုဆွေးနွေးပွဲတွေရက်တက်မသွားစေဖို့လိုလားကြောင်းနိုင်ငံတော်သမ္မတရုံပြောရေးဆိုခွင့်ရှိသူဦးစော်ထေကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် COVID-19 ဒီခီးပါလာမှုကန့်သတ်ချက်တွေမရှိတော့မှတွေးလို့အဆင်ပြေမယ်ဆိုကျွန်တော်တို့ထုတ်ပြန်တာအဲ့တော့ကျွန်တော်တို့ကကန့်သတ်ချက်တွေရှိနေအောင်မှဆွေးနွေးမှုကမပြတ်ဖို့လိုတယ်ကျွန်တော်တို့ရဲ့သဘောထားဟိုမြေပြင်အချင်းတွေရပါတော့နော်ဟိုသွားလို့လာလို့မရဘူးဟုတ်ပြီအဲဒါဆိုရင်ဟိုကျွန်တော်တို့ online မှာတွေ့ပေါ့ဆွေးနွေးလို့ရတာပဲအဒါမျိုးပေါ့အဲ့ပုံမှာကျွန်တော်တို့ဒါကကြေဝင်စုဝေးဝဲမှုတွေပြန်ဖော်မယ်သွားမှာအဲ့မှာပုံလင်းလင်းချီချီလေးလေးပြောပြောပြီးမှနူးနေဖက်ဟိုအလားအလာတွေကောင်းတယ်ဘုံသဘောတူညီချက်ရနိုင်တယ်ဆိုရင်တရားဝင်ဆွေးနွေးပဲသွားမယ်အဲ့ဒါကိုကျွန်တော်တို့ကလုပ်တာ
မြောက်ပိုင်းမဟာမိတ်လေးဘွဲ့မှာပါဝင်တဲ့တအန်းပလောင်ကိုကန်းနဲ့ရခိုင်တို့ရဲ့ညီနောင်မဟာမိတ်သုံးဘွဲ့ကအပြည့်အကြောင်ကြေညာချက်ထုတ်ပြန်ထားပေမဲ့လက်တွေ့မှာတိုက်ပွဲတွေမရဆိုင်တဲ့အပေါ်မှာလည်းဥဇော်ချေကအခုလိုပြောဆိုထားပါတယ်
။မြောက်ပိုင်းသုံးဘွဲ့အပြည့်အကြောင်ကြေညာတယ်။ကြေညာပြီးရင်ဟိုရဲတွေကိုတတ်တယ်၊တက်ကလူတွေတတ်တယ်၊ပြည်သူတွေကိုတတ်တယ်။အဲ့တော့ဒီအပြည့်အကြောင်ကြေညာတဲ့သုံးဘွဲ့ကြေညာချက်ကပါလဲပေါ့။ကြေညာချက်နဲ့လုံဆောင်ချက်ကဘလောက်ဆက်တူကြလဲပေါ့။ဒါတွေလည်းစင်စင်လေးလေးမြို့ဖို့လိုတယ်ကျွန်တော်တို့ကငញ្ញာကြီးလမ်းဖွင့်ထားတယ်တကားမသိထားဘူးအနေနဲ့လည်းဖွင့်ထားတယ်ငញ្ញာလည်းပိတ်ကော်တယ်သူတို့ဘက်ကလည်းငញ្ញာကြီးလမ်းကိုရှောက်ချင်တဲ့စိတ်ရင်းစိတ်နာမှအမှန်တကယ်ရှိဖို့လိုတယ်ခေါင်းဆောင်တွေမှာရှိဖို့လိုတယ်နှိမ့်နိုင်ဆုံးနေတဲ့လူမှာရှိဖို့လိုတယ
်ပြီးခဲ့တဲ့နှစ်စက်တင်ဘာလကကျင်းပတဲ့ကျိုင်းတုံဆွေးနွေးပွဲမှာ bilateral call နှစ်ဖက်ပြည်အစာချုပ်ချုပ်ဆိုဖို့အစိုးရနဲ့တက်မတော်ဘက်ကညီမှန်းခဲ့ပေမဲ့မြောက်ပိုင်းအဖွဲ့တွေဘက်ကအစင်မပြေတာကြောင့်မအောင်မြင်ခဲ့ကြောင်းဦးစော်ထေးကထည့်သွင်းပြောဆိုထားပါတယ်။မြောက်ပိုင်းမဟာမိတ်ဘက်ကလက်ရှိအွန်လိုင်းဆွေးနွေးပွဲတွေမစတင်နိုင်တဲ့အပေါ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောဆိုပါတယ
်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကညစ်ဆက်ဒေတာမှန်နေတာ။ဒီုံညစ်ဆက်မှဆိုတော့အဲ့ဒီဒီဗမာပြည်တက်က line နဲ့တော့မတူဘူးအားလုံးတိကျတဲ့အတိုင်းဆိုတော့အဲ့ဒါနံပါတ်၁ကတော့ line ပြဿနာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
။နောက်အတားစီးတွေကတော့မာမိတ်အဖွဲ့တွေရဲ့မူအရအစိုးရနဲ့တနေရာထဲမှာအတူဆွေးနွေးဖို့ဖြစ်တာကြောင့်ဒီလိုမဆွေးနွေးခင်မဟာမိတ်လေးဘွဲ့တွဲဆုံညှိနှိုင်းဖို့အခက်အခဲရှိကြောင်းအစိုးရဘက်ကကမ်းလှမ်းတဲ့မြေကြီးနာဓမ္မမုတ်ကျိုင်းတုံမှာတွဲဆုံဖို့ဆိုရင်နိုင်ငံတကာနဲ့မျက်မြင်သက်သေအနေနဲ့တရုတ်နဲ့အခြားကိုယ်စားတွေလာရောက်ဖို့ခက်ခဲတာကြောင့်ဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်TNLA ကတန်ပလောင်အဖွဲ့ကဗုံမူတိုက်ကျော်ကလည်းရှမ်းမြောက်ဒေသတိုက်ပွဲဖြစ်ရတဲ့အခြေအနေကိုအခုလိုတုံ့ပြန်ထားပါတယ်
။တကယ်မြင်ပြမှာတော့ကျွန်တော်တိုက်ပွဲမဖြစ်အောင်ကျွန်တော်ရှောင်နေခါတိုင်းဆိုရင်ကျွန်တော်ဒီစီမှာကျွန်တော်အလဲတုံတိုက်ပွဲရမရှိဘူးဆိုတော့ဒီလိုဆယ်ကနန်းရှိရုံနော်တစ်ဆယ်နှစ်ဆယ်အဒီအခုနောက်ပိုင်းမှာကျွန်တော်ကဒီအဒီရကျွန်တော်အပြင်ညာထားတဲ့နောက်ပိုင်းမှာတော့တန်နေကြလို့ကျွန်တော်ရှောင်တော့ဒီချိုးလာစတဲ့လင်းငါးချင်းအာရမထိတဲ့ဘယ်ပြင်းတာနဲ့တဘောတော်မရှိဘူး။ဒီအရောတကယ်မြေပြင်မှာဖြစ်ပျက်နေကြတာ။ဒီကုန်းလုံးဖြစ်တဲ့ဘွဲကိုပြန်ကြည့်မယ်ဆိုရင်ဒီကျွန်တော်ကတော့တိုက်တာမရှိဘူး။ဒီကုန်းလုံးကတော့ဒီသဗ္ဗကထူးစစ်စင်အာလာလို့ဒီတဘောဖြစ်သွားတာဖြစ်တယ
်။ကျိုင်းတုံဆွေးနွေးပွဲမှာစတမရော်နဲ့သဘောတူညီချက်မရခဲ့တာကြောင့်ဆွေးနွေးပွဲလမ်းကြောင်းပျောက်ခဲ့တာဖြစ်ကြောင်းလဲဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
ဆူရနဲ့ဒီတမလိုပါပါတာနောက်ဆုံးတော့အတိုင်းတော်ဆင်းကြီးပေါ်မှာပါတယ်မနော်အဲရောတော့ဒီကျွန်တော် net pc နဲ့အရင်ကညီမဖြစ်နိုင်မဲ့လမ်းကြောင်းကိုကျွန်တော်စဉ်းစားရတယ်အခုဒီအတက်ကတော့အဲ့ချိန်မှာလည်းမခံလက်ခံတဲ့အတွက်ဒီဆွေးနွေးမှုလမ်းကြောင်းပြတ်လို့ဖြစ်သွားပါတော့
မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရရဲ့ PC Call ငင်းချမ်းရေးကော်မရှင်တို့ညှိနှိုင်းထားတဲ့အချက်တွေမှာတက်နေရချထားရေးနဲ့လက်မှတ်ထိုးပြီးတိုက်ပွဲပြန်ဖြစ်ရင်ဂျာဂန်အဖွဲ့ကဂျာဝင်စောင်ရွက်ရေးကိစ္စတွေပါဝင်တယ်လို့ပြောပါတယ်။လောလောဆယ်မှာတော့အစိုးရတက်မတော်ရောညီတော်မဟာမိတ်အဖွဲ့တွေဘက်ကပါတစ်ဖက်သက်အပြစ်ခတ်ရစဲကြောင်ကြေညာထားတာပါ။ ကျွန်တော်ရဲ့အပြည့်အစုံညာချက်မှာအကျန်းဖဲ့ဖွဲ့တွေလှုပ်ရှားရနေမည်မပါဝင်ကြောင်းထုတ်ပြန်ထားသလိုညီတော်မဟာမိတ်ဖွဲ့တွေဘက်ကလည်းသခိုင်းဒေသကိုပါထည့်သွင်းဖို့တောင်းဆိုထားပါတယ်။ဒီရက်ပိုင်းတွေအပြင်မှာတော့သခိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုရှမ်းမြောက်ဒေသဘက်မှာလည်းတိုက်ပွဲတွေဟာဂျိုးကြားဆူသလိုဖြစ်ပွားခဲ့ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေ